မြန်မာနိုင်ငံတွင်းက COVID-19 ရောဂါအတည်ပြုလူနာ10ဦးထဲကငကိုရောဂါအခံရှိသူ2ဦးကိုအထူးကျမှတ်ကူတာပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာပြည်တွင်းကိုပြန်ဝင်လာတဲ့ပြည်ပလုံသားတွေကတအုပ်မှလည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရတာကိုအတည်ပြုလိုက်ပြီးဖြစ်တာကြောင့်နေရက်ပြန်လာသူတွေကိုရောဂါဆောင်ကျက်တဲ့လုပ်ငန်းကိုလည်းအရှိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ COVID-19 တက်ခွဲအတည်ပြုလူနာ10ဦးထဲမှာဆိုရင်ယောဂဖြစ်ပွားရာဒေသကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်ရှိသူ9ဦးနဲ့နေဆက်ကိတ်ကနေတဆင့်မြန်မာနိုင်ငံထဲပြန်ဝင်လာတဲ့ပြည်ပလုံသား2ဦးအပြင်ပြည်ရင်းမှသာနေထိုင်ပြီးယောဂကူးစက်ခံထားရသူ2ဦးလိုပဲဖြစ်ပါတယ်။သူတို့တွေကလူနာနံပါတ်9နဲ့8ကိုတော့ဝေဘာကီဆေးရုံကအထူးကျမှတ်ကုသဆောင်မှထားရှိပြီးကုသပေးနေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖူယိုအေကိုပြောပါတယ
်။သူတို့ရဲ့ကျန်းမာရေးရှင်တွေကတော့လက်ရှိအခြေအနေကတော့ထိန်းသိမ်းထားနိုင်သေးပါတော့နော်။နားနဲ့ရှင်းမှာမှာငါ့ပုံချင်းဆိုတော့ပေါ့ဒီလိုအသက်ကလည်း69နှစ်မကောင်းရေစားလည်းဖြစ်တယ်နော်ဒါနဲ့ပတ်သက်တဲ့အောင်ကြီးကုသမှုခံယူထားတယ်ဆွဲကင်စာတောက်ကလည်းပြင်းထန်တယ်ပေါ့နော်ဒါတယောက်ကကြတော့ဆောက်ရည်ဆိုဖြစ်နေတာနည်းနည်းကြာနေပြီဒီဖြားရဲ့ချောင်းစုတယ်ဆိုတော့အခုတော့သူကသူသွေးတိုးလည်းစီတယ်နောက်ကစီကျိုလည်းရှိတယ်ဆိုတော့ကကြတော့ယောဂါကလည်းပြင်းထန်တာပေါ့နော် ICU ထားတယ်ဆိုတော့အသက်အန္တရာယ်ဆိုရင်ရလို့တော့မဟုတ်ဘူးအထူးကျမှကုသမှုခံယူဖို့လိုထားတာချိန်ကြီးတော့တက်ထင်ရှားရှိသေးတယ်
ကိုရိုနာဗိုင်းရပ်စ်တက်ခွဲအတည်ပြုလူနာ10ဦးထဲကကျန်တဲ့10ဦးကတော့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါဗျ။9ဦးမြောက်ဖြစ်တဲ့တက်ခွဲအတည်ပြုလူနာကတော့အသက်44နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာပြည်ထဲကိုမြောက်ရီမျိုးကနေတဆင့်ဝင်ရောက်ခဲ့သူတွေကတအူးဖြစ်ပါတယ်။မြောက်ရီမဲဆောက်တရားကနေတဆင့်မြန်မာနိုင်ငံထဲကိုပြန်ဝင်လာသူအရေအတွက်ဟာ 23,000 ကျော်အထိရှိတော့ပါပြီ။အခုလိုပြန်ဝင်လာသူတွေမှာ COVID-19 ရောဂါကူးစက်ခံရသူတွေပါလာနိုင်တာကြောင့်ပြန်ရောက်လာသူတွေရဲ့နေရက်လိပ်စာတွေကိုရယူထားပြီးမြို့နယ်ဆရာဝန်တွေကိုတိုင်းဦးဆောင်ပြီးတော့အသွားအလာကန့်သတ်မှုပြုလုပ်တာနဲ့ယောဂါဆောင်ချက်ကြည့်ရှုတာကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့သိရပါတယ်။ရှိတဲ့ဆရာဝန်အင်အားနဲ့ပြန်ဝင်လာသူအရေအတွက်ဟာကွာဟမှုရှိနေပေမဲ့ရှိနေတဲ့အနေအထားနဲ့လုံဆောင်နိုင်တယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ
်။ကျောင်းဝင်ကလက်ရှိမှာဆိုလို့ရှိရင်13,000နဲ့ပေါင်းခွဲချမှာပါနော်။ပြေုံနေတဲ့1,350ရှိတယ်။တွက်ဆိုင်ကမြို့နယ်ကျမ်းမာရေးဦးစီးဌာနမှလည်းတော့မြို့နယ်ဌာနဆို330ရှိတာပေါ့။အဲ့ဒီမှာဆိုသူရဲ့လောက်မှလည်းတွက်ဆိုင်ကဝန်ထမ်းတွေရှိပါတယ်။ဆက်ဆံဆရာဝန်တွေလည်းရှိပါတယ်။အလောဆယ်ကတော့နည်းနည်းရှိနေလားဆိုတော့ကတည်းကရှိရဲ့လူရောင်းနဲ့အကောင်းဆုံးလောက်ဆောင်နေပါနော်။ဒါပေမဲ့လို့ဒီမှာဝင်လာတဲ့သူကတော့1,300ရှိတယ်ဆိုတော့တနည်းအားဖြင့်1,300ရောက်တာမဟုတ်ဘူး။တွက်ဆိုင်ကမြို့နယ်ရက်ခွက်ချေးရွာလားကြံကြေးပြီးရောက်တာဖြစ်တဲ့အတွက်ကြောင့်မနိုင်နေနဲ့လုံနိုင်ပ
ါဒီယောဂါကိုထိန်းချုပ်ကာကွယ်နိုင်မှုအတွက်ပြည်သူရဲ့ပူးပေါင်းပါဝင်မှုကအရေးအကြီးဆုံးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ
Social distancing only နဲ့လည်း control မလုပ်နိုင်ဘူး lockdown နဲ့တခုတည်းနဲ့လည်း control မလုပ်နိုင်ဘူး။ဒါနဲ့ဆိုလို့မယ်ဆိုလို့ရှိရင်ကျမတို့ပြည်သူတို့ကိုအကြမ်းအဖက်ပြင်ညာပေးတဲ့ကိစ္စရက်တွေပြည်လို့ရှင်ပြည်သူတို့လောက်ဆောင်တဲ့ကိစ္စရက်တွေပြည်လို့ရှင် home quarantine လုပ်မယ်ဆိုရင် home quarantine မှာဒီလိုတို့တွေပူပေါင်းဆောင်ရမ်းမယ်ကိစ္စရဲ့ဒီအထူးကြောင့်ဆောင်ရွက်ဖို့ဓာမျိုးတွေကပို့ပြီးအရေးကြီးတယ်အထူးကဒီအရေးကြီးတဲ့ကိစ္စတော့ဒီယောဂါကိုပါဠိတီတေရှင်လို့ဆိုပြီးလို့ရှိရင်သူ့အထူးခြားရှိကုသမှုပြီးလို့ရှိလို့ရှိရင်ကုသမှုတွေပေးဖို့သူ့နဲ့ contact ဖြစ်တဲ့ contact tracing တွေကိုလိုက်ပြီးတော့ထောက်လန်းဖို့ဒါတွေကအရေးကြီးဆုံးဖြစ်ပါတယ်ဒီမှာ
COVID-19 ယောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစီအမံတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်မတ်လ29ရက်နေ့ကစပြီးဧပြီလကုန်အထိမြန်မာနိုင်ငံကိုလာမဲ့ဘယ်နိုင်ငံသားကိုမဆိုပြည်ဝင်ခွင့်ယာယီကန့်သတ်လိုက်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံထဲကိုဝင်ထွက်မဲ့ခရီးသည်တင်လေယာဉ်အားလုံးကိုလည်းဧပြီလ23ရက်နေ့အထိဆင့်သက်ခွင့်ပိတ်ထားပါတယ်။ဒီကနေ့စီးရင်တွေအရဆိုရင်ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း199နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း93,000ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့34,000ကျော်ရှိခဲ့ပေမဲ့ယောဂါသက်သာလာသူအရေအတွက်ဟာလည်း3,000ကျော်ရှိနေပြီဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်